ာပြန်စာအစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီတစ်ပတ်အတွက်ပေးစာပြန်စာအစီအစဉ်ကပထမဆုံးအနေနဲ့မလေးရှားနဲ့ထိုင်းနိုင်ငံမှာအလုလက်မဲ့ဖြစ်ပြီးဒုက္ခရောက်နေတဲ့မြန်မာတွေအကြောင်းကိုပြောပြပေးမှာပါဒီလိုမလေးရှားနိုင်ငံနဲ့ထိုင်းနိုင်ငံတို့မှာကိုရိုနာဗိုင်းရပ်စ်ရောဂါကြောင့်အလုလက်မဲ့နဲ့အခက်အခဲတွေဖြစ်နေပြီးမြန်မာနိုင်ငံကိုပြန်လာခြင်းလို့အစိုးရကကူညီပေးဖို့အကူအညီတောင်းခံတဲ့စာတွေကိုကျွန်မတို့ RFA ကလက်တလောလက်ခံရရှိမှုတွေများနေပါတယ်ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုတွေကြောင့်ထိုင်းနဲ့မလေးရှားနိုင်ငံမှာရောက်နေတဲ့မြန်မာအလုပ်သမားတွေအတော်ဒုက္ခရောက်နေရပါတယ်ဆိုပြီးပေးပို့လာကြတာပါအထောက်အထားမပြည့်စုံတဲ့မြန်မာတွေဆိုရင်ပို့ဆိုးပါတယ်ဈေးဝယ်သွားလို့လည်းမရအလုပ်လည်းမရှိလို့စားစရာလည်းမရှိကြတော့ပါဘူးနိုင်ငံတိုင်းကသူတို့နိုင်ငံကလူတွေကိုအသီးသီးပြန်ခေါ်နေကြတာတွေ့တော့အဆင်မပြေတဲ့အချိန်မှာအားငယ်နေမိပါတယ်ဒါကြောင့်မြန်မာနိုင်ငံကတာဝန်ရှိသူတွေအနေနဲ့မလေးရှားရောက်မြန်မာနိုင်ငံသားတွေကိုအမြန်ဆုံးပြန်ခေါ်ပေးဖို့ RFA ကတစင်တောင်းဆိုပါတယ်ဆိုပြီးပြပို့လာကြပါလေရှင်နောက်တစ်ခုကတော့ဒုက္ခသည်စခန်းမှာတောက်သုံးရည်နဲ့အိမ်သားတွေအဆင်မပြေတာကြောင့်ယောဂါတွေဖြစ်နေတဲ့အကြောင်းကိုပြောပြပေးမှာပါ။ဒါကတော့ဘူတိတောင်မြို့နယ်ကုတာပြင်အုပ်စုကြောက်စာတိုင်းကျေးရွာကအုပ်ချုပ်ရေးမှုကဖုံးနဲ့ဆက်သွယ်ပြောပြလာတာပါ။မြောင်းနောင်ဒုက္ခသည်စခန်းမှာရှိတဲ့ဒုက္ခသည်အချို့ဟာတောက်သုံးရည်နဲ့အိမ်သားတွေအဆင်မပြေတာကြောင့်ဝမ်းပြတ်ဝမ်းလျှော်ယောဂါတွေဖြစ်နေကြပါတယ်။ဒုက္ခသည်စခန်းမှာလူဦးရေ400ကျော်ရှိပြီးအိမ်သားက24လုံးရှိပါတယ်။ဒါပေမဲ့အဲ့ဒီအိမ်သားတွေကအခုဆိုရင်ယိုယွင်းပျက်စီးနေပါပြီ။တောက်သုံးရည်အတွက်လည်းစခန်းအနီးနားမှာရှိတဲ့ရွာတွေကအရင်က3000မသုံးတဲ့ရေတွေကိုတောက်နေရပါတယ်။ဒါကြောင့်မကြခင်မှာမိုးရသည်ရောက်တော့မှဖြစ်တာကြောင့်ဒီထက်ယောဂအခြေအနေတွေပိုဆိုးမလာစေဖို့သက်ဆိုင်ရာတာဝန်ရှိသူတွေကလာရောက်ဖြေရှင်းပေးဖို့ RFA တစ်ဆင့်ကူညီတောင်းပါတယ်ဆိုပြီးဖုန်းနဲ့ဆက်သွယ်ပြောလာပါတယ်ရှင်
။ကိုဘဝင်းကျင်ကအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ဖုန်းနံပါတ် 399-904-238-641 ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ။
နောက်တစ်ခုကတော့မူရစ်ဆေးဝါးတွေအယောင်းဝယ်လုပ်နေတာများနေတာကြောင့်ဒေသခံတွေစိုးရိမ်တဲ့အကြောင်းကိုပြောပြပေးမှာပါ။ဒါကတော့ကလေးမြို့နယ်တောင်ပိုင်းတင်သားရွာကဒေသခံတယောက်ကဖုံးဆက်ပြောပြလာတာပါ။ကိုရိုနာဗိုင်းရပ်စ်ဖြစ်ပွားနေချိန်မှာသက်ဆိုင်ရာလူကြီးတွေအလုံများနေတာကိုအခွင့်ကောင်းယူပြီးတင်သားရွာမှာမူရစ်ဆေးအယောင်းဝယ်မှုတွေလုပ်နေကြပါတယ်တဲ့။ရွာတွေထဲမှာလည်းဆေးဆွဲပြီးပျက်စီးတဲ့ကလေးတွေများနေကြပါပြီ။မိဘတွေကလည်းကိုသားသမီးတွေအတွက်စိုးရိမ်နေကြပါတယ်။ဒီလိုမူရစ်ဆေးရောင်းဝယ်သုံးဆွဲသူများနေတာကိုအတိအကျသတင်းပေးတိုင်ကြားဖို့အတွက်ကလည်းအန်ဒီရဲ့ပြုလာမှာကိုစိုးရိမ်ရလို့ဘသူမှမပြောရဲပါဘူးတဲ့။ဒါကြောင့်ကိုရိုနာဗိုင်းရပ်စ်ဖြစ်ပွားနေခြင်းကိုအခွင့်ကောင်းယူပြီးမူရစ်ဆေးတွေရောင်းဝယ်နေတဲ့အကြောင်းသက်ဆိုင်ရာတာဝန်ရှိသူတွေသိအောင် RFA တစ်ဆင့်ထုတ်လွှင့်ပေးပါဆိုပြီးဆက်သွယ်ပြောလာပါတယ်ရှင
်။ RFA ကိုစာရေးပြီးပို့ခြင်းနဲ့ဆိုရင် RFA Barmis ရဲ့ Facebook Messenger ကနေဖြစ်ဖြစ် barmis@rfa.org email ကဖြစ်ဖြစ်ပေးပို့ကြပါ။
ဒီတစ်ခါကတော့ကိုရိုနာဗိုင်းရပ်စ်ရောဂါနဲ့ပတ်သက်ပြီးနယ်ဘက်တွေမှာဒီထက်ပိုပြီးအသိပညာပေးစေလိုတဲ့အကြောင်းပါ။ဒါကတော့စကိုင်းတိုင်းဒေသကြီးမင်းကင်းမြို့နယ်မြေစည်းတောင်ရွာကဒေသခံတယောက်ကဖုံးဆက်ပြောပြလာတာပါ။သူတို့ဒေသကပြည်သူတွေဟာကိုရိုနာဗိုင်းရပ်စ်ရောဂါနဲ့ပတ်သက်ပြီးသိရှိမှုအလွန်နှေးပါပါတယ်။ဒီရောဂါကိုကူးစက်ရောဂါလို့မမြင်ကြပါဘူး။အသွားလာအနေထိုင်တွေလည်းငကိုအတိုင်းပါပဲ။တာဝန်ရှိသူတွေကလက်ဆေးကန်တွေလုပ်ပေးထားတာရှိပေမဲ့ကျန်းမာရေးဘဝတုတလည်းအင်မတန်နှေးပါပါတယ်။ဒါကြောင့်အဲ့ဒီရွာတွေကိုကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးကျန်းမာရေးဘဝတုတများများရအောင်လုပ်ပေးဖို့သက်ဆိုင်ရာတာဝန်ရှိသူတွေကိုတောင်းဆိုပါတယ်ဆိုပြီးပြောပြလာပါတယ်ရှင်။ဒီတစ်ပတ်ရဲ့ပေးစာပြန်စာအစီအစဉ်ကတော့ဒီလောက်ပါပဲနောက်တစ်ပတ်တွေမှာလည်းဘလို့အကြောင်းအရာတွေကိုပြောပြပေးအောင်မလဲဆိုတာစောင့်မျှော်ကြည့်ရှုအားပေးကြပါဦး RFA ရဲ့ပေးစာပြန်စာအစီအစဉ်ကိုကြည့်ရှုပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်